မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကိုလျှစ်လျူရှုထားလို့မရတော့တဲ့အတွက်အာဆီယံအနေနဲ့မြန်မာနိုင်ငံကိုတွန်းအားပေးနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဆွေးနွေးပွဲတစ်ခုမှာဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကကမ္ဘာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့မေးခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဖြေကြားသွားခဲ့တာဖြစ်ပါတယ်
။ We have a problem in Myanmar. ASEAN has reached this 5-point consensus.
အာဆီယံအဖွဲ့တွေမှာပြဿနာရှိနေတာကမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံအဖွဲ့တွေမှာဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးပါပြီ။အခုတော့လူ့ခွင့်ရေးကိစ္စတွေကိုလျှစ်လျူရှုထားလို့မရတော့ဘူးဆိုတဲ့မူကိုလက်ကင်ထားပြီးတော့မြန်မာနဲ့ပြင်းပြင်းထန်ထန်တွန်းတွန်းတိုက်တိုက်ထိတွေ့ဆက်ဆံဆောင်ရွက်နေပါတယ်လို့ဒီမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟမ်ကပြောကြားသွားခဲ့တာပါ။ဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့တရက်ထဲမှာပဲဒီ Davos မှာကျင်းပတဲ့ ASEAN Even Stronger Together ဆိုတဲ့ဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံအကြောင်းကိုထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အရေးကြီးတဲ့အတွက်ကမ္ဘာရေးရာတွေကိုချဉ်ကပ်ရမှာအထူးသတိထားဆောင်ရွက်နေတယ်လို့ဒီမလေးရှားဝန်ကြီးချုပ်ကအဲ့ဒီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်ရေးမပေါ်ပေါက်ဘူးဆိုရင်အားလုံးရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်နိုင်တာကြောင့်အာဆီယံအနေနဲ့ပြက်ပြက်သားသားယက်တည်ရတယ်ဆိုတာကိုမြန်မာအနာပိုင်တွေနားလည်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အာဆီယံရဲ့ချင်းကပ်မှုဟာဘယ်နိုင်ငံရေးပုံစံတစ်ခုအကောင့်ထဲဖော်ရမယ်ဆိုတာမျိုးအတင်းအကျပ်တိုက်တွန်းတာမျိုးမဟုတ်ဘဲအားလုံးပါဝင်ပြီးတော့ငြိမ်းချမ်းရေးကိုအာမခံတဲ့စနစ်အများပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရေးကြီးတာကအဓိကထားဆွေးနွေးသွားပါတယ်။အာဆီယံနိုင်ငံတွေကြားမှာအုပ်ချုပ်ရေးစနစ်တွေမတူညီကြတာကိုမလေးရှားဝန်ကြီးချုပ်ကထောက်ပြပြီးတော့အားလုံးကိုကိုစားပြုတဲ့ဒီမိုကရေစီဖြစ်နေသမျှဘယ်ပုံစံကျင့်သုံးရမယ်ဆိုပြီးတော့အတင်းအကျပ်ပြဋ္ဌာန်းတာမျိုးလုပ်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်အန်ဝါအင်ဘရာဟမ်ကဆွေးနွေးသွားခဲ့ပါတယ်ရှင်။